ကမ္ဘာဖလားဘောလုံးပွဲတွေကိုကာတာနိုင်ငံမှာဆက်လက်ကျင်းပနေပြီးနိုဝင်ဘာ23ဗုဒ္ဓစတုထမြောက်နေ့ကစားပွဲမှာတော့အုပ်စု F ပွဲစဉ်မှာဘယ်ဂျီယံအသင်းကကနေဒါအသင်းကိုတကူးကူးမရှိနဲ့အနိုင်ရသွားပါတယ်။အုပ်စု E ပွဲစဉ်မှာစပိန်အသင်းကကော့စတာရီကာအသင်းကို5-6မရှိနဲ့အပြတ်သတ်နိုင်သွားပါတယ်။အစောပိုင်းကစားတဲ့ဂျပန်နဲ့ဂျာမနီပွဲမှာဂျပန်ကဂျာမနီကို2-6နဲ့နိုင်ပါတယ်။ခရိုအေးရှားနဲ့မော်ရိုကိုပွဲမှာတော့နှစ်သင်းစလုံး6မရှိသေးကြပါတယ်။အုပ်စု F မှာလက်ရှိအချိန်ထိဘယ်လ်ဂျင်ကသုံးမှတ်နဲ့ဥဆောင်နေပြီးခရိုအေးရှားနဲ့မော်ရိုကိုတို့ကတမှတ်စီရပါတယ်။အုပ်စု E မှာတော့အခုချိန်ထိစပိန်နဲ့ဂျပန်ကသုံးမှတ်စီနဲ့ထိပ်ပိုင်းမှာရှိနေပြီးဂျာမနီနဲ့ကော့စတာရီကာအသင်းတွေကတမှတ်မှမရသေးပါဘူး။ကြာသာပတေးနေ့ပွဲစဉ်ဒီမှာတော့ဆွစ်ဇာလန်နဲ့ကင်မရွန်၊ဥရုဂွေးနဲ့တောင်ကိုရီးယား၊ပေါ်တူဂီနဲ့ဂါနာ၊ပြီးတော့ဘရာဇီးနဲ့ဆာဗီးယားအသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါလိမ့်ဗျာ။